မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့ဆိုရတဲ့တက်လာခဲ့ပြီးတဲ့နောက်ကချင်ပြည်နယ်မှာတကြော့ပြန်ပြန်ဖြစ်ပွားတဲ့ဒီလက်နက်ကိုင်ပြိပက္ခတွေကြောင့်ဒေသခံတွေဘေးလွတ်ရာကိုတိတ်ရှောင်နေကြပါဗျာ။အစိုးရတက်တဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တို့အကြားပြီးခဲ့တဲ့သတင်းပတ်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအခုအခါငြိမ်သက်နေပေမဲ့လို့ဒုက္ခသည်တွေကတော့နေရမပြောင်းနိုင်သေးပဲဖြစ်နေရတာပါ။အပြည့်စုံလို့ VOA မြန်မာပိုင်းသတင်းတောက်ကုမိုးကျော်ကသတင်းပေးပို့ထားပါရဲ့ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားလာအတော်ကြာတိုက်ပွဲတွေငြိမ်သက်နေခဲ့ရတာကအစိုးရအသစ်တက်လာပြီးတဲ့နောက်ပြီးခဲ့တဲ့အပတ်အတွင်းကနှစ်ရက်စတိုက်တိုက်ခိုက်တာတွေပြန်လည်ဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေကတော့ KIA ဌာနချုပ်လိုင်ဇာအနီးဗမော်မြကြီးနားကားလန်းဘေးမှာရှိတဲ့ဗန်တောင်ရံရွာအနီးမှာဖြစ်ပွားခဲ့ပြီးဒီရက်ပိုင်းတွေမှာတော့အဲ့ဒီကြီးရွာအနီးကဥယျာဉ်ခြံလုတ်ကိုင်နေတဲ့ရွာသားတွေຢာနဲ့ချီပြီးတိတ်ဆောင်နေရတယ်လို့ဒေသခံတဦးကပြောပါတယ
်။ဒီအစိုးရတပ်ကလည်းနောက်ရန်နဲ့ချင်းမှသူကြောင့်လည်းလာတော့သူဖြစ်ပြလာတော့အဲ့လိုပေါ့။မင်းရဲ့လူရဲ့ကအကုန်လုံးဆုံးတော့တရားကြောတော့ရှိမှာ
။ဒိတ်ဆောင်သွားသူတွေဟာမြစ်ကြီးနားဝိုင်းမော်နဲ့လိုင်ဇာကစိတ်ဆောင်စခန်းတွေမှာခိုလုံပြီးဗန်တောင်ရံကိုလာရောက်အလုပ်လုပ်သူတွေပါတယ်လို့အရင်ကတည်းကအဲ့ဒီဒေသကနေဘယ်ကုန်မှဒိတ်ဆောင်မသွားတဲ့မိသားစု20လောက်လဲပါဝင်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့အပတ်အတွင်းကဗန်တောင်ရံအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပေမဲ့ဒီရက်ပိုင်းမှာတော့ထပ်မံဖြစ်ပွားတာမရှိတော့ကြောင်းPCG ကကချင်ငင်းချိုင်းရဲ့အကျိုးဆောင်အဖွဲ့ကဥလမိုင်ကွန်ချာကပြောပါတယ
်အဲ့ဒီပန်းတော့ရမှာအဲ့ဒီခုနှစ်ရက်နေရှိနေတယ်ဒီနေ့အခုတော့သာမန်ဖြစ်တော့
တက်ပွဲဖြစ်ပွားတဲ့ရပိုင်းအတွင်းမှာတော့လိုင်ဇာမှာ KIO နဲ့အရသားတွေပူးပေါင်းပါဝင်တဲ့နိုင်ငံရေးအကြံပေးအဖွဲ့ကအစိုးရအသင်းနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA နဲ့ Federal ပြည်ထောင်စုအရေးအပါအဝင်နိုင်ငံရေးဆွေးနွေးဖို့အတွက်အစည်းအဝေးကျင်းပနေခြင်းလည်းဖြစ်ပါတယ်ဒီနေ့ထုတ်အစိုးရပိုင်းသတင်းစာမှာတော့ NCA လက်မှတ်မရေးထိုးသေးတဲ့ရှမ်းပြည်တံတော် SSA ဝဟိုင်းအဖွဲ့ကသတ်မှတ်နေမြေကျော်လုံးငွေရောက်လာတာကြောင့်အစိုးရတက်တဲ့တိုက်ပွဲဖြစ်ကြောင်းဖော်ပြပါတယ်ဒီသတင်းမှာတော့မူဆယ်မြို့နယ်အတွင်းမလကုံပိုင်းကတိုက်ပွဲ၅ကြိမ်ဖြစ်ပွားကြောင်းအလောင်း၃လောင်းနဲ့ယာယီတဲတွေကိုသိမ်းဆည်းရမိကြောင်းဖော်ပြထားသလိုမလ30ရင်းဒီကနေအပီလာ9ရင်းဒီအထိလိုက်လိုက်ရှင်းလင်းရမှာတော့ SSA ဝဟိုင်းတပ်ဖွဲ့ဝင်20ကျော်နဲ့လက်နက်မျိုးစုံ49လက်အခြားခရမ်းမီးကျောက်တွေအပြင်ဘင်းဖြူနဲ့စိတ်ကြွဆေးပြားတွေကိုပါတင်းစီရမိကြောင်းတမ်ရော်ပိုင်မြောက်ရီသတင်းဌာနရဲ့ထုတ်ပြန်ချက်ကိုဖော်ပြထားပါတယ်။ရှမ်းပြည်တိုးတက်ရေးပါတီခေါ် SSPP SSA မြောက်ပိုင်းအဖွဲ့ကတာဝန်ရှိသူတဦးကတော့ဖမ်းဆီးခံရသူ6ယောက်ရှိကြောင်းနဲ့ဝဟိုင်းဌာနချုပ်ဘက်မှာတော့တည်တည်ငြိမ်ငြိမ်ရှိကြောင်းပြောပါတယ်။
စကြံလာတာပါပဲဒီစကြံတက်ကြံဆီရတာပဲဟုတ်ကဲ့အေးစီပါလေကကြည့်ရအောင
်ပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းကတော့ဦးသိန်းစိန်ခေါင်းဆောင်နဲ့အစိုးရအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပါတယ်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းအဖွဲ့အပါအဝင်လက်မှတ်မရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်နဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အတွက်ပြင်ဆင်ထားကြပါတယ်